ထောင်ချခံထားရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အထိမ့်မတ်အနေနဲ့ပန်းသပိတ်အပါဝင်လှုပ်ရှားမှုတွေကိုရန်ကုန်မြို့မှာသာမကမြို့တော်တော်များများမှာပုံစံမျိုးစုံနဲ့လုပ်ခဲ့ကြပါတယ်။တန်မဏိနှင်းစီလို့တင်စားလေးရှိကြတဲ့ဒေါ်ဆန်းစုကြည်ရဲ့အမိတဲကစူးဆိုတဲ့စလုံးနဲ့တန်မဏိနှင်းစီရဲ့တင်ကေတနှင်းစီပန်းပွင့်ပုံကိုနှစ်ခုပေါင်းဆက်ကိုင်းဆောင်ပြီးလုံခြုံရေးတွေတင်းကျပ်နေတဲ့ကြားကရန်ကုန်လိုအထင်ကရလမ်းမကြီးတွေပေါ်မှာတကူတော်ဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြတာပါ။မတရားမှုကိုကြံ့ကြံ့ခံတွန်းလှန်တတ်တဲ့ဒေါ်အောင်ဆန်းစုကြည်စိတ်ဓာတ်ကိုအတူယူနိုင်ကြဖို့နဲ့လက်နက်နဲ့အကြမ်းဖက်အာဏာရှင်စနစ်ကိုစန့်ကျင်ဖို့အတွက်တတ်တီရှိရှိဆက်လုပ်ဖို့ရည်ရွယ်ချက်နဲ့တကူတော်တပိတ်ကိုလုပ်ခဲ့တာဖြစ်တယ်လို့ရေဘဝဲပြည်သူအကျိုးပြုလူငယ်အဖွဲ့အစည်းဥက္ကဋ္ဌရေဘဝဲက VOE ကိုပြောပါတယ်
။ဒုံးစံအတိုင်းမှာပဲကျွန်တော်တို့ရေဘဝဲလှူရှာမှုလို့ဆိုလို့ရှိရင်ကြံ့ဖက်စစ်ကောင်စီကိုအမြဲတမ်းမိရပူစရီးဆွနေကြပါပဲ။အဲ့တော့အဲ့နှုံးနဲ့မပြောဘူးကျွန်တော်တို့အလုံးနဲ့ပဲသတိပြခဲ့ပါတယ်အဲ့တော့ဒီနေ့မဲ့နိုင်ငံကြီးအတူမူအကြမ်းမဖက်ညီရနဲ့ဒီဒေါ်ဆန်းစုကြည်ရဲ့89နှစ်ပြည့်ဝင်းနေအထိမ်းမှန်နေတဲ့တကူတော်လှူရှာမှုကိုအောင်းအောင်းမြင်မြင်အကြမ်းဖက်စစ်ကောင်စီပပလီရှိနေတဲ့ချာမှာရိုးရီဘွေပြည်သူ့ကြိုပြုလုံရဲ့ဖွဲ့စည်းရေးနဲ့လှူရှာနိုင်ခဲ့ပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်မွေးနေ့အတွက်ဆိုပြီးပန်းပန်းနာပန်းစည်းကင်ပြီးဆူတောင်းပေးတာတွေကိုလူမှုကွန်ရက်မှာပုံတွေတင်ပြီးဆန္ဒဖော်ထုတ်နေကြပါတယ်။မန္တလေးမှာတော့ဒီလိုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မန္တလေးမြို့ကအမျိုးသမီး6ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့စစ်ကောင်စီထောက်ခံသူတွေရဲ့ Telegram Channel တွေမှာလည်းဓာတ်ပုံတွေနဲ့တကွတင်ထားပါတယ်။မန္တလေးကလာတဲ့သတင်းတွေမှာတော့ဖမ်းဆီးခံရသူ20ထက်မနည်းရှိတယ်လို့ပြောပါတယ်။ပြည်သူ့ကာကွယ်ရေးနဲ့ဒေသခံကာကွယ်ရေးတပ်တွေအများစုစိုးမိုးထားတဲ့ဒေသအများစုမှာတော့ဒေါ်အောင်ဆန်းစုကြည်ကျဲမှာအသက်ရှင်ဖို့ဆိုပြီးဒေသခံလူငယ်တွေနဲ့တပိတ်အင်အားစုတွေဥဆောင်တဲ့တပိတ်လှုပ်ရှားမှုတွေပန်းတပိတ်တွေနဲ့ကိတ်မုတ်ခွဲပြီးဆူတောင်းတာတွေကိုပြုလုပ်ခဲ့ကြပါတယ်။ကဏီဒေသမှာလည်းຫນွေဦးတော်လန်ရဲ့တပိတ်အင်အားစုတွေနဲ့ပြည်သူတွေပါဝင်ကလူမှုခေါင်းဆောင်ဒေါ်ဆန်းစုကြည်89နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်ကိုလှုပ်ခဲ့တယ်လို့တပိတ်အဖွဲ့ဝင်တဦးကပြောပါတယ်။မွေးနေ့ရှင်ဘေးကင်းကျန်းမာစေဖို့ဆူတောင်းတာဒေါ်ဆန်းစုကြည်လိုအခက်အခဲတွေကိုကြံ့ကြံ့ခံနိုင်မှုအတွက်ရည်ရွယ်တဲ့စာရန်ကိုင်းဆောင်တာတွေစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်တန်တွေကြွေးကြော်တာတွေလှုပ်ခဲ့တယ်လို့တပိတ်မှာပါဝင်သူတဦးက VOA ကိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့လူမှုကောင်ဆောင်ဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြည်သူတွေချစ်တယ်ဘယ်တော့မှမမေ့ဘူးပေါ့မမေ့တဲ့အနေနဲ့ဒီပန်းတပိတ်ကိုဆင်နွှဲတာပေါ့ကျွန်တော်ဆင်နွှဲပြတဲ့အခါမှာအခုံပြူတယ်ကျူစုတယ်အနေနဲ့ဒလေးစားချစ်ခင်နေကြအောင်ကိုကျွန်တော်တို့သတိပြရတယ်ပေါ့သတိအဲ့လိုသတိပြရတဲ့အနေနဲ့တနည်းမျိုးနဲ့အတွင်းမှာဒီပန်းတပိတ်ကိုကြီးရွာအတော်များများမှာလှုပ်တယ်ကျွန်တော်ဆိုလို့ရှိရင်ဒီတပင်းလေးအမတရ89နှစ်ပြည့်ဝင်နေနေဆိုင်တာရှိတယ်ပေါ့။ညာတပိတ်တွေညတပိတ်တွေအညီအူပုံဖော်ပြီးတော့မှကျွန်တော်လုပ်ရတယ်ဗျာ
။မုံရွာဘူးတလင်ဘက်မှာလည်းတော်လန်ရင်အင်အားစုတွေနဲ့တပိတ်အင်အားစုတွေကငုတ်မခံပဲတုံ့ပြန်မဲ့တန်မဏိနှင်းစီတွေဆိုတဲ့စိုင်းပုံနဲ့တပိတ်လှုပ်ရှားမှုတွေကိုဆွန့်ဆွန့်ဆာဆာလုပ်ခဲ့ကြပါတယ်။ဘူးတလင်လူမှုတပိတ်တိုက်ပွဲဥဆောင်ကော်မတီကရှင်းတန်းကတော့ငုတ်မခံပဲတုံ့ပြန်မဲ့တန်မဏိနှင်းစီတွေဆိုတဲ့စကားအတိုင်းအာနာရှင်ဖိနေသမျှကိုပြန်လည်တွန်းလှန်တိုက်ပွဲဝင်ဖို့လိုကြောင်းအခုလိုပြောကြားခဲ့ပါတယ
်။အကြောင်းငင်ပြည်သူပြေးနေတာပေါ့လေ။အဲဒီကတော့ကျွန်တော်တို့ဒီတော်လန်ကြီးမှာရှင်းအာနာရှင်ရက်ဆက်ရုံမှာမှုကိုဆက်ပြီးတော့ဟိုတော်လန်ရောက်ပေါ့လေ။ငုတ်မခံပဲတုံ့ပြန်ရောက်ဖို့ကျွန်တော်ကနှင်းစီဆိုရင်ကျူတာမနီးစီရင်ဟုတ်ဘူးတမနီးနီးစီရေဆိုတယ်အဲ့တော့ပြောစမ်းအောင်ရှိတယ်ပေါ့လေပြီးတော့ထွေးထွေးကြက်တဲ့ဖြစ်နေပြီဒါမှဒီလိုအခြေခံဒီလိုအရန်ကိုခံရအများကြီးခံရပေါ့ဒီအခက်အခဲတွေကျွန်တော်ထွေးထွေးကြက်တဲ့ကိုကြော်သားဖို့ဆိုရင်ဒီကောင်းနေမြောင်းနိုင်လို့ပြုတ်ကြမှာဖြစ်နေအဲ့ဒါကျွန်တော်တော်လည်းရဲ့ဒီခပ်ပါဟာတော်ရင်ပဲဖြစ်တယ်ဆိုပြီးလူကိုတည်နေချင်းပေါ့ဟုတ
်ဒီနေ့မှာအသက်89နှစ်ပြည့်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်နိုင်ငံတကာမှာရောက်နေကြတဲ့မြန်မာတွေကလည်းသူလွတ်မြောက်လာစေဖို့အတွက်စုမွန်တောင်းကြောင်းလူမှုကွန်ရက်တွေပေါ်မှာပန်းပုံတွေနဲ့ရေးတင်နေကြသလိုမြန်မာဒီမိုကရေစီလှုပ်ရှားသူတွေကလည်းအထိမ့်မဲ့ပွဲတွေလုပ်နေကြပါရဲ့ရှင်